သမရဦးသိန်းစိန်ကကိုယ်သဘောနဲ့ကိုယ်ကတိပေးခဲ့တဲ့2023ခုနှစ်ကုန်မှာနိုင်ငံရေးကျင်းသားတွေအားလုံးကိုလွတ်ပေးမယ်ဆိုတဲ့ရက်ကနေတရင်ငါးဘက်ကြတဲ့အထိဒါဇင်ပေါင်းများစွာအကျဉ်းထောင်တွေထဲမှာဆက်ရှိနေသေးပြီးနောက်ထပ်အများပြားလည်းအဖမ်းခံနေရတော့မယ်လို့နိုင်ငံရေးကျင်းသားရဲ့လှုပ်ရှားသူတွေကအဖြေအေကိုပြောပါတယ်။ဒီဇင်ဘာလ30ရက်နေ့မှာသမရကပြစ်ဒဏ်လွန်ငြိမ်းခွင့်ထုတ်ပြန်ခဲ့ပြီးတဲ့နောက်နိုင်ငံရေးကျင်းသား33ဦးကြံ့နေသေးတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကပြောတာပါ။အဲ့ဒီတင်ညာချက်ထုတ်ပြီးနောက်ပိုင်းမှာနိုင်ငံရေးအကျဉ်းသားကိစ္စရပ်ပြီးပြတ်သွားပြီလို့အစိုးရတာဝန်ရှိသူတွေကပြောကြပါတယ်။နိုင်ငံရေးအကျဉ်းသားကိစ္စရပ်ပြီးပြတ်သွားပြီလို့အစိုးရဘက်ကဘယ်လိုပြောဆိုချက်မျိုးမဆိုယူသားမှုမရှိတာဖြစ်တယ်လို့ ABB တွဲဘက်ဒွေမှုကိုဘူကြီးကတောက်ကြနေမှာ VOE ကိုပြောပါတယ်။ဒီနှစ်ဆန်းပိုင်းကလေးကဆိုရင်လူ၁၀ယောက်ထက်မနည်းကိုနိုင်ငံရေးဆက်ဆက်တဲ့အကြောင်းပြချက်တွေနဲ့ဖမ်းဆီးခဲ့တယ်လို့ ABB ကပြောပါတယ်။ထပ်ပြီးအဖမ်းခံရတဲ့လူအများပြားဟာနောက်ဆုံးပြစ်ဒဏ်လွန်ငြိမ်းခွင့်ပေးလိုက်တဲ့အလားတူပုံမှန်မျိုးတွေနဲ့ပဲဖမ်းဆီးခံထားရတာဖြစ်တယ်လို့ ABB ကပြောပါတယ်။လူပေါင်း148ယောက်ထက်မနည်းဟာပြစ်ဒဏ်ချမှတ်ခံရဖို့စောင့်ဆိုင်းနေကြရတယ်လို့ ABB ကပြောပါတယ်။